Welcome to the Voice of America in Burmese.
တော်ရစီအပေါင်းတနေ့တာညနေခင်းမှာမိုးပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2014ဒီဇင်ဘာလ1ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနူမီတာ19.25ဒိုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့ဇောင်းမလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ကမ္ဘာတလွန် EADS ရောဂါတက်ဖြစ်ရေးလုပ်ငန်းတွေအောင်မြင်မှုရနေပြီမဲ့ဆက်လက်လှုပ်ဆောင်မှုလိုသေးတဲ့အကြောင်းကုလသမဂ္ဂအတင်းမှုချုပ်ကပြောပါတယ်နိုင်ဂျီးယားနိုင်ငံမှာဖိုကိုဟာရမ်လို့ယူဆရသူတွေကတိုက်ခတ်မှုတွေထပ်မံပြုလုပ်ခဲ့ပါတယ်ဟောင်ကောင်မှာဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့အတွက်အစိုးရရုံးနဲ့ပိတ်ထားရပါတယ်ဒီလိုနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့အမှတ်သိကြီးထိုင်နေတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုကိုရဘာသာကူပြောင်းချင်းဆိုင်ရာဥပဒေမူကြမ်းကိုအများလေးလာနိုင်အောင်အစိုးရပိုင်းသတင်းစာတွေကဒီကနေ့ဖော်ပြလိုက်ပါတယ်ဒီပေါ်မှာဥပဒေပညာရှင်တို့ရဲ့အမြင်ကတော့
ဒီအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာရာအပိုက်18မှာလူတိုင်းလူတိုင်းလွတ်လပ်စွာကိုယ်ခွင့်ကိုဘာသာကူပြောင်းခွင့်ပေးထားတာ
ရှိနေဦးကိုနီပြောကြသွားတာပါဒီအကြောင်းနဲ့အတူကချင်ပိုလောင်း20ကျော်တည်ဆုံးမှုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးစစ်ဆေးပေးဖို့နိုင်ငံရေးအင်အားစုတွေကတောင်းဆိုလိုက်တဲ့အကြောင်းနဲ့အတူဒီကနေ့ကြားရောက်တဲ့ကမ္ဘာ AIDS အကြောင်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းထိုင်နဲ့မတ်တင်ကြီးတိုက်တို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
ကမ္ဘာတလွန် AIDS ရောဂါတက်ဖြစ်ရေးလုပ်ငန်းတွေတိုးတက်အောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကချီကျူးပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီအောင်မြင်မှုတွေဟာခိုင်မာမှုမရှိသေးဘူးလို့သူကပြောပါတယ်။ဝေဒနာရှင်အနေနဲ့ကုသခွင့်လွယ်ကူစွာရရှိရေးဟာအရေးကြီးကြောင်းအထူးသဖြင့်လိုအပ်တဲ့ကြီးရှုဆောင်ရှားမှုမရကြတဲ့ကလေးငယ်တွေနဲ့အမျိုးသမီးတွေကုသမှုရရှိရေးဟာအရေးပါကြောင်းဒီကနေ့ကြောက်တဲ့ကမ္ဘာ AIDS နဲ့မှာမစ္စတာဘန်ကီမွန်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါ။2030ခုနှစ်မှာ AIDS ရောဂါပိုးလုံးဝပပျောက်ရေရှည်မှန်းချက်ပြည့်မီအောင်ဆောင်ရွက်ကြဖို့ကမ္ဘာကောင်းဆောင်တွေကိုအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာတလွန် AIDS ရောဂါဖြစ်စေတဲ့ HIV ပိုးကူးစက်နေသူ35သန်းရှိပါတယ်။အဲ့ဒီအထက်က19သန်းလောက်ဟာသူတို့မှာ HIV ပိုးကူးစက်နေတယ်ဆိုတာမသိကြတဲ့အတွက်အဲ့ဒီကွာဟမှုတွေနည်းအောင်လှုပ်ဆောင်ကြဖို့အပြင်စမ်းသပ်မှုတွေပြုလုပ်ပြီးလိုအပ်တဲ့ ARD ဆေးဝါးကုသမှုတွေရယူရေးလုတ်ဆောင်ပေးကြဖို့ကမ္ဘာ AIDS နဲ့မှာဆော်ဩထားပါတယ် HIV ပိုးကူးစက်နေသူစုစုပေါင်း80ရာခိုင်နှုန်းကျော်ဟာဆဟာရတက္ကနာယတောင်ပိုင်းအာဖရိကနိုင်ငံတွေကဖြစ်ကြပါတယ်ဒါပေမဲ့2005ခုနှစ်ကစလို့အဲ့ဒီဒေသမှာရောဂါပိုးကူးစက်မှု3ပုံတပုံကျသွားပြီလို့ဆိုပါတယ်ဒီတော့အတွင်းအရှေ့အလယ်ပိုင်းအာဖရိကတိုက်မြောက်ပိုင်းအရှေ့ဥရောပနဲ့အာရှတိုက်အလယ်ပိုင်းဒေသတွေမှာရောဂါပိုးကူးစက်မှုတွေတိုးမြင့်လာနေတယ်လို့ဆိုပါတယ်
နိုင်ဂျီးရီးယားနိုင်ငံယိုဘီပြည်နယ်မြို့တော်မှာရဲတွေကိုပစ်မှတ်ထားပြီးဘိုကိုဟာရမ်လို့တန်တရားရှိသူတွေကတိုက်ခိုက်ခဲ့တဲ့အကြောင်းမြို့ကန်တွေကပြောပါရယ်ဒီကနေ့မနေ့အစောပိုင်းမှာဒါမာတူရူးမြို့မှာလက်နက်ကြီးတွေကင်ဆောင်ထားသူတွေကဖောက်ခွဲတာတွေအပြင်တနတ်တွင်နဲ့လည်းပစ်ခတ်တိုက်ခိုက်ခဲ့ကြတာပါယိုဘီပြည်နယ်တက္ကသိုလ်ကျောင်းသားတွေအပါအဝင်မြို့ကန်တွေဟာမြောက်ပိုင်းနိုင်ဂျီးရီးယားပြည်နယ်ရဲ့မြို့ပြင်မှာရှိတဲ့ခြုံနေကြမှာပုံအောင်နေကြပါတယ်ချုံနေကြမှာပေါအောင်နေသူတူဖြစ်တဲ့ရုပ်မြင့်တန်ကြားသတင်းတောက်တူကို VOA ကဆက်သွယ်မိမျက်နှာမှာတော့တနတ်သမားတွေမြို့လေအထိရောက်နေကြတယ်လို့သူကပြောပါတယ်။ရဲတန်းလျားတစ်ခုဖျက်ဆီးခံရတယ်လို့လူတူကပြင်သစ်သတင်းဌာန AFP ကိုပြောပါတယ်။မာမူတို့ကစိုက်ပျိုးရေးကောလိပ်ကကျောင်းသားတွေနဲ့အထက်တန်းကျောင်းသားတွေတပ်ဖြတ်ခံခဲ့ရတယ်လို့မကြသေးခင်ကပိုတီစကူးကအစိုးရအသက်မွေးဝမ်းကြောင်းအတက်ပညာသင်ကျောင်းဘုံပေါက်ကွဲတာတွေအပါအဝင်ဒါမာတူရူးမြို့ဟာဆိုရင်လေဘိုကိုဟာရန်စစ်သွေးကြတွေရဲ့တိုက်ခိုက်ခံရမှုအများဆုံးနေရာတစ်ခုဖြစ်ပါတယ်။ဘိုကိုဟာရန်စစ်သွေးကြတွေကဒီလအတွင်းသူတို့ရဲ့တိုက်ခိုက်မှုတွေကိုအချိန်တိုအတွင်းတိုက်ခိုက်မှုအကြိမ်ကြီးကိုလည်းတိုးမြင့်လာနေပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရန်စစ်သွေးကြတွေရဲ့၅နှစ်ကြာသဘုံထမှုအတွင်းလူထောင်ပေါင်းများစွာသေဆုံးခဲ့ရတယ်လို့လည်းစွပ်စွဲခံနေရတာဖြစ်ပါတယ်။ဒါ့အပြင်ဘော်နိုနဲ့အမဒါဝါပြည်နယ်တွေထဲမှာလည်းမြို့တွေကိုဘိုကိုဟာရန်တို့သိမ်းယူထားပါတယ်ရှင်။
ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားခဲ့တာကြောင့်အစိုးရရုံးနေနဲ့လွတ်တော်ကိုပိတ်ထားခဲ့ရပါတယ်။အစိုးရဌာနရုံးအပြင်ဘက်မှာဆန္ဒပြသူတွေတိုးချဲ့လှုပ်ဆောင်သွားဖို့စီစဉ်နေတဲ့ယာနဲ့ချီတဲ့ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တဲရင်ဆိုင်မှုတွေဖြစ်သွားခဲ့တာပါ။ဒီကနေ့အစောပိုင်းမှာပဲ Admiralty ခိုင်ကအဓိကလက်မှတ်ရေးတစ်ခုကိုဆန္ဒပြသူတွေကတင်ပြဖို့ကြိုးစားတာမှာရဲတပ်ဖွဲ့တွေကာရန်ထားတဲ့အတားအဆီးတွေကိုသူတို့ကကျော်လွန်ဝင်ရောက်ခဲ့ကြပါတယ်။ထိတ်တဲရင်ဆိုင်မှုတွေအရှင်ရော့တော့အောင်သူတို့ဘက်ကငရုတ်ရည်တွေ နံပါတ်တုတ်တွေသုံးပြီးဖြိုခွဲဖို့ကလွယ်လို့တခြားရွေးစရာနည်းလမ်းမရှိဘူးလို့လည်းရဲအရာရှိတွေကပြောပါတယ်အခုဖြစ်ရဟာပြီးခဲ့တဲ့သတင်းပတ်အတွင်းဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားအပြန်အလှန်တိုက်ခိုက်မှုတွေရဲ့နောက်ဆုံးဖြစ်ရလည်းဖြစ်ပါတယ်တောက်ကြနေတော့ကလည်းမောင်းကော့အရာမှာရှိတဲ့အဓိကလမ်းမကြီးပေါ်ကအတားအဆီးတွေကိုရဲတပ်ဖွဲ့ကရှင်းလင်းမှုစ조사ချိန်မှာဆန္ဒပြသူတွေနဲ့လုံထွေးတပ်ပုတ်မှုတွေဖြစ်ခဲ့ပါတယ်ကျောင်းသားကောင်းဆောင်လက်စတာရှုမ်နဲ့ဂျိုရှော့ဝေါင်းတို့အပါအဝင်လူအတော်များများလည်းဖမ်းဆီးခံခဲ့ရပါတယ်ပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းကစလို့ဆန္ဒပြပွဲတွေအဆက်မပြတ်ရှိလာခဲ့ပေမဲ့တဖြည်းဖြည်းနဲ့တော့အင်အားနည်းလာနေပြီဖြစ်ပါတယ်မကြသေးခင်ကကောက်ယူခဲ့တဲ့လူတို့စစ်တမ်းတချို့မှလည်းဆန္ဒပြပွဲတွေအပေါ်လူတို့ရဲ့ထောက်ခံမှုတဖြည်းဖြည်းလျော့နေလာနေတာကိုတွေ့ရပါတယ်
အာဖဂန်နိုင်ငံမြောက်ပိုင်းကမျိုးနွယ်စုခေါင်းဆောင်တဦးရဲ့ဇာပနာမှာအသေးခံဘုံးကွဲသမားတဦးရဲ့တိုက်ခိုက်မှုကြောင့်ရဲနှစ်ဦးနဲ့အရက်သား9ဦးတို့သေဆုံးခဲ့ရတယ်လို့အာဖဂန်တာဝန်ရှိသူတို့ကပြောပါရယ်။ဘက်ကလန်ခရိုင်တွင်းကဘာကာရပ်ကွက်မှာဒီကနေ့ဖြစ်ခဲ့တဲ့ပေါက်ကွဲမှုအတွင်းအနည်းဆုံးလူ18ဦးဒဏ်ရာရခဲ့ပါရယ်။ဇာပနာအခမ်းအနားကိုတက်ရောက်လာတဲ့အစင်းမြင့်ရဲအရာရှိကြီးတွေနဲ့ခရိုင်ကောင်စီအဖွဲ့ဝင်တွေကိုအသေးခံဘုံးကွဲသမားကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်နိုင်ပေမဲ့ဒီလူတွေကတော့ထိခိုက်ခဲ့တာမရှိဘူးလို့ရဲအရာရှိတဦးကပြောပါတယ်။အာဖဂန်တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့တာလီဘန်အကြမ်းဖက်သမားတွေကိုတုံ့ပြန်တိုက်ခိုက်နေမှုကိုစွန့်ခွာပြီးနိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေအာဖဂန်နိုင်ငံတွင်းကရုတ်သိမ်းနေခြင်းမှာအာဖဂန်နိုင်ငံတွင်းနိုင်ငံခြားသားတပ်သားတွေအာဖဂန်အစိုးရရာရှိတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားပြီးဘုံးခွဲတိုက်ခိုက်မှုတွေလှုံ့ဆော်နေကြတာဖြစ်ပါတယ်။အာဖဂန်နိုင်ငံတွင်းကနေတိုးပူးပေါင်းတပ်ဖွဲ့တွေကဒီဇင်ဘာလ31ရက်နေ့မှာတိုက်ခိုက်ရေးတပ်အဖြစ်ကနေထောက်ပံ့ရေးတပ်ကိုအသွင်ပြောင်းကြမှာဖြစ်ပါတယ်ရှင
်။ UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျအီရတ်စစ်တပ်အတွင်း Ghost Soldier လို့ခေါ်တဲ့နာမည်စင်းတင်သွင်းထားတဲ့အတွက်လစာပေးနေရပေမဲ့လူတကယ်မရှိတဲ့သူ9000လောက်ရှိနေတယ်လို့ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောပါတယ်အခုရှာဖွေတွေ့ရှိမှုနဲ့ပတ်သက်လို့အီရတ်လွတ်တော်ကိုဝန်ကြီးချုပ်ကတင်းနှင်းငွေနဲ့မှပြောကြားတဲ့မင်းကွန်းအတွင်းထက်သွင်းပြောဆိုသွားတာဖြစ်ပြီးသူဝန်ကြီးချုပ်ဖြစ်လာတဲ့စက်တင်ဘာလကစလို့အကျင့်ပြတ်ခြားဆမှုတွေကိုတက်ဖြတ်သွားမယ်လို့ပြောဆိုထားတဲ့အတိုင်းအဲ့ဒီကိစ္စကိုဆက်လက်ဆောင်ရွက်သွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်အရင်ဝန်ကြီးချုပ်ဟောင်းနော်ရီအယ်မာလီကီလက်ထက်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ထိတ်တန့်စီဦးစီးချုပ်အတော်များများကိုလည်းဝန်ကြီးချုပ်ကအလုပ်ဖြုတ်ပြစ်တာအနားယူခိုင်းတာတွေလှုပ်ဆောင်ခဲ့ပြီးဖြစ်ပါတယ်အဲ့ဒီလိုစစ်သားတွေတကယ်မရှိဘဲအမြင့်စင်းတွေလောက်ကြံတင်သွင်းထားတဲ့အတွက်စစ်တပ်အကြီးအကဲတွေအနေနဲ့သူတို့လစာတွေအပြင်အဲ့ဒီစစ်သားတွေရဲ့လစာတွေကိုပါရနေကြတာဖြစ်ပါတယ်။အီရန်နိုင်ငံအတွင်းအကျင့်ပြတ်ချစားမှုတွေအကြီးအကျယ်ဖြစ်ပေါ်နေတဲ့အတွက်တိုင်းပြည်မြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေကို IS အစ္စလာမ်စစ်သွေးကြွတွေဝင်ရောက်သိမ်းပိုက်တာကိုကောင်းကောင်းမွန်မွန်မတုံ့ပြန်နိုင်ခဲ့တာလို့ဆိုပါတယ်။
အစ္စလာမ်ရဲ့နာမည်ကိုသုံးပြီးအကြမ်းဖက်မှုတွေကျူးလွန်နေကြတာတွေကိုကမ္ဘာမွတ်စလင်ခေါင်းဆောင်တွေကရှုတ်ချကြဖို့ပိုယဟန်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ဒါမှသာအနောက်ကမ္ဘာမှာအစ္စလာမ်ရဲ့အကြမ်းဖက်မှုကိုအတူတူပဲလို့ရှုမြင်နေကြသူတွေရဲ့မှားယွင်းတဲ့အယူဆတွေပျောက်ကွယ်သွားအောင်လှုံ့ဆော်နိုင်မှာဖြစ်တယ်လို့အစ္စတန်ဘူးမြို့ကနေရောမမြို့ကိုအပြန်လီရင်ပေါ်မှာပိုယဟန်မင်းကြီးကသတင်းတောက်တွေကိုမိန့်ကြားလိုက်တာပါ။
Davanti a questi atti terroristi, non solo in questa zona.
ကျမ်းဖတ်လောရက်တွေကိုတွေ့ရတဲ့အခါလူတွေကဒီဒေသမှာတည်းမဟုတ်ပါဘူးအာဖရိကမှာပါအစ္စလမ်ဆိုရင်ဒေါသထွက်ကြတဲ့အစ္စလမ်ကိုမုန်းတီးတဲ့တုံ့ပြန်မှုတွေဖြစ်လာပါတယ်ဒါကအစ္စလမ်ဘာသာဝင်အများအပြားအတွက်မခံကျင်စရာပါဒီလိုမခံကျင်ကြသူအများအပြားကအစ္စလမ်ဟာအကျမ်းဖတ်မှုမဟုတ်ဘူးကုရ်အာန်ဟာငြိမ်းချမ်းရေးစာအုပ်တအုပ်ငြိမ်းချမ်းရေးတမန်တော်စာအုပ်တအုပ်လို့ကာကွယ်ပြောကြားကြရတဲ့အကြောင်းပိုယဟန်မင်းကြီးဖရန်စစ်ကမိန့်ကြားသွားတာပါသူရဲ့သုံးရက်ကြာတူရကီနိုင်ငံခီးစဉ်အတွင်းမှာလဲဒီသတင်းစကားကိုပဲတူရကီသမ္မတရစ်စစ်ထေရဲ့အာရဝမ်ကိုပြောဆိုခဲ့တယ်လို့လဲပိုယဟန်မင်းကြီးကမိန့်ကြားပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာနေမျိုးတွေအများအပြားကိုတိုက်ခိုက်သိမ်းယူပြီးအဲ့ဒီဒေသမှာရှိနေတဲ့ရှီးရိုက်မွတ်စလင်တွေခရီးယန်တွေနဲ့ဆွန်နီအစွန်းရောက်ဝါဒမထောက်ခံသူတွေကိုဒေသကနေမောင်းထုတ်တာတပ်ဖြတ်တာတွေကိုအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS တွေကလာနေချီလှုပ်ဆောင်နေချိန်မှာပုတ်ယဟန်မင်းကြီးကအခုလိုတိုက်တိုက်ဆိုင်ဆိုင်မိန့်ကြားသွားတာဖြစ်ပါတယ်ရှင်
။ပပူအနျူဂီနီနိုင်ငံကဒုတိယအကြီးဆုံးလေဆိပ်ကိုအယောက်30လောက်ပါတဲ့တိလသမားတွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။လေးလို့ခေါ်တဲ့စိတ်ကမ်းမြို့နဲ့25မိုင်လောက်ကွာတဲ့ နတ်ဇပ်လေယာဉ်ကွင်းကိုပစ္စတိုတွေရိုင်ဖယ်တွေလက်လုတနတ်တွေတရှိတွေကင်ထားတဲ့သူတွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တဲ့ကြောင်းဩစတြေးလျအရာရှိတွေကပြောပါတယ်လေစစ်ကိုဝင်ရောက်တိုက်ခိုက်တဲ့အချိန်မှာမနေ့အစောပိုင်းလေယာဉ်စီးကြဖို့စောင့်နေကြတဲ့ Keys တဲ့30လောက်ရှိနေပြီးတနတ်သမားတွေကအစားအစာနဲ့ရုံးသုံးပစ္စည်းတွေလူယူနေတဲ့အချိန်မှာပဲလေစစ်အဆောင်9ယောက်ကိုပြန်ပေးဆွဲထားခဲ့တယ်လို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်လေစစ်လုံခြုံရေးအနေနဲ့အင်အားမြတ်ခြင်းမရှိတဲ့အတွက်တနတ်သမားတွေခိုင်းတဲ့အတိုင်းခီးတဲ့ကိုလေစစ်ထဲမှာစုပေးခဲ့ရတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်ခီးတဲ့တူကတော့ rifle တနတ်တင်နဲ့ရိုက်ခံလိုက်ရတဲ့အတွက်အတန်းရသွားတယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ
် Most good ရုရှားနိုင်ငံမော်စကိုမြို့မှာဆေးရုံတွေကိုပိတ်ပြီးထောင်ပေါင်းများစွာသောဆရာဝန်တွေကိုအနာပေးမဲ့အစီအစဉ်ကိုဆန့်ကျင်တဲ့အနေနဲ့အနည်းဆုံးလူ9000လောက်မနေ့ကဆန္ဒပြပါဗျ။နောက်နေ့အစောပိုင်းမှာဆေးရုံစည်းကမ်း28ခုပိတ်ပစ်နိုင်ပြီးဆရာဝန်1000ကျော်ကိုအလုပ်ထုတ်ပြစ်နိုင်တဲ့ရုရှားအစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုဆိုင်ရာပြုပြင်ပြောင်းလဲမှုကိုဆန့်ကျင်တဲ့အနေနဲ့ဆရာဝန်တွေလူနာတွေနဲ့တခြားဆန္ဒပြသူတွေအေးခဲမှုကိုအံတုပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်။
နောက်ဆုံးရနိုင်ငံတော်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်တင်ကြီးတိုက်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လင်းနေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆက်မြင်တာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လင်းနေတဲ့ဒီပိုင်းနဲ့အထဲမှာပဲတိုက်နားဆင်နေပါလေအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်တည်ဆုံသွားရတဲ့ကချင်ဘူလောင်းနေကိစ္စမတင်ပြခင်အရင်ဦးဆုံးမျိုးဆောင်ဥပဒေမူကြမ်းကိစ္စကိုကြည့်အောင်ပါကုကရဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်ပြီးအစိုးရပိုင်းသတင်းစာတွေမှာအများပြည်သူလေ့လာဖို့ဒီကနေ့ဖော်ပြလိုက်ပါတယ်ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးလူအခွင့်အရေးသမားတွေနဲ့ဥပဒေပညာရှင်တွေကအမြင်မျိုးမျိုးနဲ့ယူဆမျိုးစုံရှိနေပါတယ်အငင်းပွားစရာတွေရှိနေတဲ့မျိုးဆောင်ဥပဒေမူကြမ်းတွေကဥပဒေကြမ်းတစ်ခုဖြစ်တဲ့ဒီဥပဒေပေါ်မှာဘယ်လိုသဘောထားတွေရှိသလဲဆိုတာကို VOA သတင်းနောက်ကုအောင်ရင်းမမောင်ကစူးစီးတင်ပြထားပါတယ်
။မျိုးဆောင်ဥပဒေတွေလို့အများသိကြတဲ့ဥပဒေတွေကတစ်ခုဖြစ်တဲ့ကိုယ်ခွင့်ရဘာသာကူးပန်းခြင်းဆိုင်ရာဥပဒေမူကြမ်းကိုဒီကနေ့ဆွေးရပိုင်သတင်းစာတွေမှာထည့်သွင်းဖော်ပြလာတာဖြစ်ပါတယ်။ဒီဥပဒေနဲ့ပတ်သက်ပြီးတော့လူခွင့်ရစောင့်ကြည့်သူတွေကတော့ဘာသာကူးပြောင်းခြင်းကိုမှတ်ပုံတင်ရမယ်ဆိုတဲ့အချက်ကကန့်သတ်မှုတစ်ခုဖြစ်နေတယ်လို့ဆိုပါတယ်။ Equality မြန်မာအဖွဲ့ရဲ့ဒါရိုက်တာလည်းဖြစ်လူခွင့်ရလှုပ်ရှားသူတူလည်းဖြစ်တဲ့ဦးအောင်မျိုးမင်းကတော့ဒီဥပဒေကြမ်းပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
လူတွေစိတ်ထဲမှာယုံကြည်နေတဲ့ဟာကိုကျွန်တော်သိရှိဖို့လည်းမလွယ်သလိုပြောင်းလဲဖို့လည်းမလွယ်ဘူးဒါကိုကျွန်တော်တို့ကအတိမတ်ဖြစ်ဖို့လည်းမလွယ်ဘူးဒါကယုံကြည်စိတ်ထဲမှာဖြစ်နေတဲ့စိတ်ပိုင်းဆိုင်ရာအကြောင်းအရာဖြစ်တဲ့အတွက်ဒီဟာကိုကျွန်တော်တို့မှတ်ပုံတင်ဖို့လှုပ်ဆောင်နေဆိုတဲ့အရာတော့ဒါသိပြီးတော့လက်မခံခြင်းပါဘူ
းဥပဒေမူကြမ်းထဲမှာဘာသာကူးပြောင်းလိုတယ်ဆိုတဲ့သူတွေအနေနဲ့မှတ်ပုံတင်ရေးအဖွဲ့မှာကူးပြောင်းမဲ့ဘာသာကိုလာရောက်လျှောက်ထားရမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်မဘုတ်တင်ရေးအဖွဲ့မှာပါရှိနေတဲ့အဖွဲ့ဝင်9ဦးထဲမှာတာသနာရေးနဲ့လူဝင်မှုကြီးကြပ်ရေးကသူတွေအဓိကပါဝင်နေကြကိုလည်းတွေ့ရပါတယ်။အခုထွက်ရှိလာတဲ့ဒီဥပဒေမူကြမ်းဟာဆိုရင်လွတ်လပ်စွာယုံကြည်ရာကိုယ်ပိုင်ခွင့်ရှိတယ်ဆိုတဲ့လူခွင့်ရေးတင်ညာစာတမ်းပါအချက်တွေနဲ့ဆန့်ကျင်နေသလိုတရောက်ရှိပွဲစည်းပုံအရပေးထားတဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ကြီးမယ်ဆိုရင်လည်းပြောင်းပြန်ဖြစ်နေတယ်လို့ဥပဒေပညာရှင်တရားလွတ်တော်ရှင်းနေဦးကိုနီကပြောပါတယ်
။ဒီအပြည်ပြည်ဆိုင်ရာလူခွင့်ရေးတင်ညာစာရာအပိုက်18မှာလူတိုင်းလူတိုင်းလွတ်လပ်စွာကိုယ်ပိုင်ခွင့်ဘာသာကူးပြောင်းခွင့်ပေးထားတာရှိတယ်အဲ့တော့အဲ့ဒီမှာလွတ်လပ်စွာဒီကူးပြောင်းနိုင်တဲ့အခွင့်အရေးရှိပြီးသားဖြစ်တဲ့အတွက်ဒီဘာသာကူးပြောင်းခြင်းကိုပတ်ပုံတင်ဖို့ဥပဒေတစ်ခုပြတ်ထားမယ်ဆိုရင်အဲ့ဒီအပြည်ပြည်ဆိုင်ရာလူ့ခွင့်ကြေညာစရာအပိုက်၈နဲ့ဤဆုံးမယ်ထိပါရရောက်မယ်နောက်ဒုတိယတစ်ချက်ကကျွန်တော်တို့ဒီ2008ဖွဲ့စည်းပုံရှိရာဥပဒေပုံမှန် 34 မှာလဲလွတ်လပ်စွာကိုယ်ခွင့်ခွင့်ပေးထားပြီးသားဗျအဲ့တော့လွတ်လပ်စွာကိုယ်ခွင့်ခွင့်ပေးထားပြီးနောက်မှာအရင်ပတ်ပုံတင်ဖို့ဥပဒေကိုပြထမ်းပြီးတော့ပတ်ပုံတင်ရမယ်လို့ကန့်တတ်မယ်ဆိုရင်ခွဲစည်းပုံရှိရာဥပဒေကပေးထားတဲ့လွတ်လပ်ခွင့်ကိုပြန်ချုပ်ချယ်ကန့်တတ်တယ်လို့ဖြစ်နေတယ်
။ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းဟာဆိုရင်လာမယ့်လွှတ်တော်စည်းဝေးတွေအတွင်းမှာဆွေးနွေးဖို့ရှိလာပြီးတော့လက်ရှိချိန်မှာဥပဒေကြမ်းကော်မတီကိုဒီဥပဒေရောက်လာရင်ဆောင်ရွက်ဆရာရှိတာတွေကိုဆက်ပြီးဆောင်ရွက်သွားမယ်လို့ပြည်ထောင်စုဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးတီခွန်မြတ်က VOA ကိုပြောပါတယ်
။ကျွန်တော်တို့ကအနေပြီးမှအဲ့ဒါအကြံလေးလာမယ်။လေးလာကော်မတီတွင်းမှာလေးလာမယ်လေးလာပြီးမှသူရှိချက်အစီအခံစာကိုလွတ်တော်ကိုတင်မယ်။အဲ့ဒီချိန်ကျမှကျွန်တော်တို့ကအားလုံးကိုဖိတ်ခေါ်ရမှာပါ။ဘယ်သူတွေကဘယ်လိုဆွေးနွေးချင်လဲဆွေးနွေးချင်တဲ့လူတွေအကြံပြုချင်တဲ့လူတွေအကျွန်တော်တို့ရှိမှာအဟွာလို့ကိုကျွန်တော် invite လုပ်လို့ရမှာပဲ။သူ့ procedure အဲ့ကသွားပါလေ
။ဒီဥပဒေတွေကိုပြဋ္ဌာန်းနိုင်မှုအမျိုးဘာသာတာဝန်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကတင်ပြခဲ့တာဖြစ်ပြီးတော့လက်ရှိချိန်မှာတမရကမျိုးစောင့်ဥပဒေမူကြမ်းတွေထွက်လာဖို့အတွက်အဖွဲ့ဖွဲ့ထားပြီးတော့ဒီနေ့ထဲမှာပဲဆောင်ရွက်ခိုင်းထားတာလည်းဖြစ်ပါတယ်။အမျိုးဘာသာတာဝန်ထိန်းသိမ်းကာကွယ်စောင့်ရှောက်ရေးအဖွဲ့ကတင်ကြားရေးတာဝန်ခံငါးချက်မြန်ဆရာတော်ဒေါက်တာဓမ္မပီယာကတော့မျိုးဆောင်ဥပဒေမူကြမ်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့ကန့်ညီအောင်ဆောင်ရွက်ထားတယ်လို့လည်းသူကပြောပါတယ်
သူတို့အဲ့ဒီတဲမှာလည်းပဲအများစုကနိုင်ငံတကာတွေလည်းဟိုဘုဒ္ဓရာရှိတဲ့သူတွေလည်းရှိမယ်။နောက်အများပြည်သူတွေကလည်းပြောတဲ့စကားတွေကလည်းအခါများရှိတဲ့အခါမှာအဓိကကတော့ဘုန်းတော်နိုင်ငံမှာဒီစကားပြောမှုကြောင့်သို့မဟုတ်ဒီအတိုက်ခံကြောင့်တော်လည်းကောင်သို့မဟုတ်မီဒီယာကြောင့်တော်လည်းကောင်ဒါတွေကိုသတင်းတွေကဖွာထားတဲ့အခါကျတော့တော်တော်လေးဒီအတွက်ကိုအမျိုးသားရေးတွေမှာအစာပိုင်းဆိုရင်နိုင်ငံတကာမှာတော်တော်လေးကိုသူအထင်လွဲမြင်လွဲဖြစ်ခါတာပေါ့နောက်ပိုင်းကျတော့ဒါတွေကိုဘယ်ဘက်ကကြည့်ကြည့်ဘယ်ရှိတော့မှကြည့်ကြည့်ဘယ်ဘာသာကကြည့်ကြည့်ဘယ် ethnic group ကကြည့်ကြည့်မနစ်နာရအောင်သူတို့ကဒါတွေကိုညှပြီးတော့ကြည့်ပြီးတော့ဆွဲထားတယ်လို့ဖုံးတော့တော့ဒီလိုပဲသုံးသပ်တယ်လေ
မြန်မာနိုင်ငံလိုပဲအာဆီယံအသင်းဝင်စင်ကူနိုင်ငံမှာဆိုရင်လည်းအစ္စလာမ်ဘာသာတူနဲ့အခြားဘာသာတူလည်းထပ်မယ်ဆိုရင်မှတ်ပုံတင်ရတဲ့ဥပဒေတစ်ခုရှိတယ်လို့လည်းစင်ကူနိုင်ငံမှာဆယ်နှစ်နီးပါးကြာနေထိုင်ခဲ့တဲ့ကိုဥကာကအခုလိုပြောပါတယ
်ကွဲခြားတာကတော့အဓိကမွတ်စလင်တွေအတွက်မွတ်စလင်တွေအတွက်ဆိုလို့ရှိရင် ROMM လို့ခေါ်တဲ့ Registry of Muslim Marriage ဆိုတာရှိတယ်ခင်ဗျာဘာလို့လဲဆိုတော့ဒီအစ္စလာမ်ဘာသာမှာကြာတော့ထုံးတဲ့သူ့ရဲ့ဘာသာရေးတလေးအရာကဘာသာကျမ်းနဲ့တစ်ထပ်လို့ကမရဘူးခင်ဗျာအဲ့ခါကျတော့တကယ်လို့ဘာသာကျမ်းတစ်ယောက်ကမွတ်စလင်တယောက်နဲ့တစ်ထပ်မယ်ဆိုလို့ရှိရင်ROMM ကနေပြောပဲသွားရပါတယ်ခင်ဗျာ။ဒါလည်းဆိုတော့အဲဒီတော့မှဒီပါလာကြတယောက်ကနေပြောမွတ်စလင်ဘာသာဘက်ကိုဝင်တော့မှသူတို့ကသက်သက်ချင်းများလို့ရတယ်ခင်ဗျာ။ကျန်တဲ့အခြားသောဘာသာတွေကတော့ဂျိုယိုအာတာမန် ROMM ကနေပြောပဲနှစ်ဦးသဘောတူလက်မှတ်ရေးထိုးပြီးတော့မင်္ဂလာဆောင်လို့ရတယ်ပေါ့ခင်ဗျာ။
လက်ရှိအချိန်မှာတော့ကိုယ်ကွယ်ရဘာသာကူပြောင်းခြင်းဆိုင်ရာဥပဒေမူကြမ်းထွက်ရှိလာသလိုကျန်နေသေးတဲ့မျိုးဆောင်ဥပဒေတွေကလူ့ရေးတိုးပွားမှုထိန်းချုပ်ခြင်းဆိုင်ရာဥပဒေမူကြမ်းဗုဒ္ဓဘာသာအမျိုးသမီးများအထူးထိန်းမြှင့်ခြင်းဆိုင်ရာဥပဒေမူကြမ်းနဲ့တလင်တမားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေမူကြမ်းတွေလည်းဆက်လက်ထွက်ရှိဖို့ရှိတယ်လို့ဆွေးရပိုင်သတင်းစာတွေမှာဖော်ပြထားပါတယ်ခင်ဗျာ
VOA သတင်းတော်ကူအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုတော့ကချင်ဘူလောင်းနေအရေးကြည့်အောင်ပါကချင်လွတ်လပ်ရေးတပ် KIA စစ်တင်နှန်းကြောင်းပေါ်အစိုးရဘက်ကလက်နက်ကြီးကြာပြီးတိုင်းသားပေါင်းစုံပါဝင်တဲ့ဘူလောင်း23ဦးတည်ဆုံးရတဲ့အမှုဖြစ်ရမှန်ပေါ်ပေါက်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းစစ်ဆေးဖို့နိုင်ငံရေးအင်အားစု50ကျော်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်စစ်မှန်တဲ့ညီညာရေးဖော်ဆောင်နိုင်ဖို့မြန်မာစစ်တပ်ကတိုင်းသားဒေသတွေမှာထိုးစစ်ဆင်နေတာစစ်အင်အားတိုးချဲ့နေတာတွေချက်ချင်းရပ်ပစ်ဖို့နဲ့ဒီမိုကရေစီအင်အားစုတွေပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးတိုက်တွန်းထားတဲ့ပူးတွဲသဘောထားကြေညာချက်ကိုလည်းထုတ်ပြန်လိုက်ကြပါတယ်။အသေးစိတ်ကိုမတ်ဆူမွန်ကပြောပြပါမယ်
။နိုဝင်ဘာလ19ရက်နေ့ကကချင်စစ်တပ်နှန်းကြောင်မော်ကိုမြန်မာတပ်ဖက်ကလက်နက်ကြီးကြီးကျလို့ဗိုလ်လောင်း23ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုကနေစလို့နိုဝင်ဘာလကုန်ပိုင်းနေ့မှာမြန်မာအစိုးရတပ်ဖက်ကနေပြီးတော့လိုင်ဇာနဲ့မိုင်းဂျာရန်တခြားလက်နက်ကြီးတွေနဲ့ဇက်တိုက်ပြစ်ခတ်မှုတွေဖြစ်ခဲ့လို့ကချင်ပြည်နယ်နဲ့တရုတ်နယ်စပ်တခြားမှာရှိတဲ့ဒုက္ခသည်စခန်းတွေကကချင်စစ်ပြေးဒုက္ခသည်တွေကြောင့်အသက်အန္တရာယ်ဆိုးရိမ်မှုတွေပိုတိုးလာနေခြင်းလည်းဖြစ်ပါတယ်။အခုလိုမျိုးကချင်လူမျိုးရေးတပ်နဲ့မြန်မာစစ်တပ်ကြားစစ်ရေးတင်းမာမှုတွေအရှိန်မြင့်လာနေတဲ့အပေါ်ငြိမ်းချမ်းရေးအတွက်စိုးရိမ်မကင်းဖြစ်နေတဲ့ဒီမိုကရေစီအင်အားစု54ဘွဲကတက်မတော်အနေနဲ့တိုင်းဒေသတွေမှာထိုးစစ်တိုက်စစ်ဆင်နေတာတွေကိုချက်ချင်းရပ်တန့်ပေးဖို့တောင်းဆိုလိုက်ပါတယ်။ပြီးတော့အခုလိုမျိုးတကြောပြန်တိုက်ပွဲတွေပြန်ပြီးတော့မှဖြစ်လာစေတဲ့ KIA ဘူတင်နှန်းကြောင်တိုက်ခိုက်မှုနဲ့ပတ်သက်လို့လည်းနိုင်ငံတကာပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းပြီးစစ်ဆေးဖို့နဲ့ဖြစ်ရမှန်ကိုတိုင်းပြည်ကိုထုတ်ပြန်ကြေညာဖို့အခုလိုမျိုးနိုင်ငံရေးအင်အားစု54ဘွဲပါဝင်တဲ့သဘောထားတွေကိုပြန်ကြားရေးတာဝန်ခံဖြစ်တဲ့ဆရာကြီးသခင်ကိုတော်မိုင်းငြိမ်းချမ်းရေးကွန်ရက်ရန်ကုန်ကဦးထွန်းဝင်းငင်းကအခုလိုပြောပြပါဗျ။
တချို့မှာတာမန်မတော်တဆကြီထွက်နေတော့မှအေးအေးယူရတာပါအဲ့လိုအခြေအနေမျိုးမှာဒီကိစ္စနဲ့ပတ်သက်လို့လွတ်လပ်တဲ့ဖွဲ့စည်းတစ်ခုကနေအဖြစ်ရအမှန်ကိုပေါ်ထုတ်တယ်ဆိုလို့ရှိရင်ဒီနေ့ငြင်းငြင်းရေးကိစ္စမှာတာဝန်ယူထားတဲ့တမတော်အနေနဲ့ရောအစိုးရအနေနဲ့ပို့ပြီးတော့ဟိုပုံသိက္ခာရှိတယ်လို့ကျွန်တော်တို့မြင်တယ်လေလက်ရှိငြင်းငြင်းရေးဖြစ်စဉ်ကရှင်းဆက်သွားဖို့ကအတွက်ဒီလိုစီရေးရစက်ကြိုင်ဖျားပေးတာမျိုးမဟုတ်ဘူးဆိုလို့ရှိရင်တော့ဒီလိုလွတ်လပ်တဲ့ကျွန်တော်တို့ကော်မရှင်စုံစမ်းစစ်ဆေးကော်မရှင်တရားဖွဲ့ပြီးတော့စစ်ဆေးတာလက်ခံနိုင်မယ်လို့ကျွန်တော်တို့မြင်တယ်လေ
ဒါအပြင်နိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့အထွေထွေနိုင်ငံရေးစီးပွားရေးအကျပ်တဲတွေပြည်လည်နိုင်မှုနဲ့တတိုင်းမြေလုံးအပြည့်အဝရေးကြိုးစားနေကြတဲ့အချိန်ဖြစ်တဲ့အတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးအင်အားစုတွေအပါအဝင်ဒီမိုကရေစီပါတီနိုင်ငံရေးအင်အားစုတွေနဲ့ပါဝင်သည့်ပါဝင်ထိုက်တဲ့ပုဂ္ဂိုလ်တွေအားလုံးပါဝင်တဲ့နိုင်ငံရေးတွေ့ဆုံမှုဖြစ်မြောက်အကောင့်ထဲပေါ်ပြီးတော့နိုင်ငံတွင်းမှာစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်စေချင်ပါတယ်လို့လည်းစော်ဩတိုက်တွန်းထားတဲ့အကြောင်းဦးထွန်းဝင်းငင်းကအခုလိုပြောပါတယ
်ဒီနေ့ပါပြီလားဒီစစ်ဖြစ်နေကြတာနှစ်ပေါင်း60ကျော်ပါပြီ။ဆိုင်ဖြင့်ကိုတော်မိုင်းကသူတရှိထင်ရှားရှိစဉ်ကလေးကဒီပြည်စစ်ကြီးကိုရက်စဲဖို့အတွက်ဒုမနာကုမနာ ကျွန်တော်တို့ရဲ့နီးနဲ့နိုင်ငံရေးရာသဘောဝိုင်းမှာတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နီးကိုဖြာကြီးရတိုက်တွန်းခဲ့တာပါအဲ့ဒီလိုနိုင်ငံရေးရာသဘောဝိုင်းမှာတွေ့ဆုံဆွေးနွေးတဲ့အခါမှာတန်းတူရေးကိုအခြေခံပြီးတော့ PRP အချက်တိုင်ချိန်ချောက်တဲ့နီးတွေကိုရှောင်ရှားပြီးတော့အပြန်အလှန်အတိမတ်ပြုမှုတွေနဲ့ဖြာကြီးရတန်းတူရေးကိုအခြေခံပြီးတော့တူမနာပူမနာနဲ့နီးတဲ့နိုင်ငံရေးရာခြေရှာ မြစ်ပြတ်ချိန်မမှုရဲ့တရားပေအချက်ကိန်းတာလေးမပါဝင်ဘူးဆိုလို့ရှိရင်တော့သွားပြီးငင်းကြိုင်းရင်ဟာစစ်စစ်မှန်မှန်ပြစ်တော်လာမယ်လို့တော့ကျွန်တော်တို့မြင်ပါတယ်
လာမယ့်ဒီဇင်ဘာလ၄ရက်နေ့မှာလဲဒီမိုကရေစီအင်အားစု54ဖွဲ့ပူးပေါင်းထားတဲ့နိုင်ငံရေးအဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သဘောထားထုတ်ပြန်ကြေညာတဲ့သတင်းစာရှင်းလင်းပွဲကိုရန်ကုန်မှာပြုလုပ်ဖို့စီစဉ်ထားတယ်လို့သိရပါတယ်။ဒီပူးတဲ့သဘောထားထုတ်ပြန်ချက်မှာပါဝင်တဲ့နိုင်ငံရေးအင်အားစုတွေကတော့ဆရာကြီးသခင်ကိုရောင်မိုင်းငြိမ်းချမ်းရေးကွန်ရက်စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့အပါဝင်တိုင်းရင်းသားအဖွဲ့အစည်းအသီးသီးနိုင်ငံရေးအကြီးအကဲဟောင်းနေနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်း ABSDF ကျောင်းသားတွေတောင်သူလယ်သမားနဲ့အလုသမားသမဂ္ဂအဖွဲ့တွေလူပေါင်းတဲ့ဒီမိုကရက်တစ်ကိုကိုကျွမြနိုင်ငံရေးအင်အားစုတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေဘာကတာများအဖွဲ့ချုပ်မြန်မာနိုင်ငံရှိနေများကွန်ရက်စတဲ့နိုင်ငံရေးလူမှုရေးအလုသမားလယ်သမားတိုင်းရင်းသားအရေးနဲ့လူခွေရေးလှုပ်ရှားနေတဲ့အဖွဲ့ပေါင်း54ဖွဲ့ရဲ့သဘောထားတွေကိုနိုင်ငံတော်အစိုးရလွှတ်တော်တက်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်အများပြည်သူသိရှိနိုင်မှုထုတ်ပြန်ကြေညာထားတာဖြစ်ပါတယ်ရှင်
ရရှိမှခင်ဗျရန်ကုန်မြို့ပေါ်မှာကားရနိုင်တဲ့နေရာအလုံးလောက်မရှိတာနိုင်ငံတကာအဆင့်မီလမ်းစနစ်တွေမရှိတာမော်တော်ယာဉ်တွေကိုလမ်းဘေးမှာစီကတ်မရှိရပ်ထားကြတာတွေကြောင့်ယာဉ်ကြောပိတ်ဆို့မှုတွေတနေ့တခြားကြီးထွားလာနေပါတယ်လက်ရှိဖြစ်ပေါ်နေတဲ့ယာဉ်ကြောပိတ်ဆို့မှုတွေကိုစနစ်တကျဘလို့ကင်တွယ်ဖြေရှင်းသင့်ပါတယ်လဲဂုံးကျော်တရာတိဆောက်ချင်းဟာယာဉ်ကြောပိတ်ဆို့မှုပြဿနာကိုဖြေရှင်းပေးမယ့်အဖြေလားဆိုတာကိုအခုလာမယ့်အင်္ဂါညတိုင်းရိုက်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
ဒါမယ့်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုကတော့ကမ္ဘာ AIDS နေ့နဲ့ပတ်သက်တဲ့အကြောင်းပါဒီကနေ့ကြာရောက်တဲ့ကမ္ဘာ AIDS နေ့မှာ HIV ရောဂါပိုကူးစက်နေသူတွေအတွက်ရောဂါကုသခွင့်အပြည့်အဝရရှိရေးအလေးပေးဆောင်ရွက်ဖို့ UNAIDS အကြီးအကဲတွေကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာတော့ HIV ရောဂါပိုကူးစက်မှုနှုန်းကျဆင်းခဲ့ပေမဲ့ထိရောက်တဲ့ကာကွယ်မှုတွေဆက်ပြီးလိုအပ်နေသေးပဲလို့မြန်မာနိုင်ငံအတွက်ပြုစုထားတဲ့ကုလသမဂ္ဂရဲ့2014ကမ္ဘာလုံးဆိုင်ရာ AIDS ကာကွယ်မှုအစီရင်ခံစာမှာဖော်ပြထားပါတယ်။အကြောင်းစုံကိုမန်အင်ဂျင်နိုင်ကပြောပြပါမယ်
။ဒီဇင်ဘာလ1ရက်နေ့မှာကျရောက်တဲ့ကမ္ဘာ AIDS နေ့မှာ HIV ရောဂါပိုးကူးစက်နေသူတွေကိုထိထိရောက်ရောက်ကူတာပေးရေးကမ္ဘာနိုင်ငံတွေအနေနဲ့ထပ်ပြီးတော့စ조사အထောက်ဖို့လိုနေတယ်လို့ UNAIDS အကြီးအကဲ Michelle Sidibe ကအခုလိုပြောဆိုလိုက်ပါတယ
် I want to say to the world today that is
ဒီကနေ့ကြာရောက်တဲ့ကမ္ဘာ AIDS နေ့မှာကျွန်တော်တို့ရဲ့စ조사အထောက်မှုတွေကိုနှစ်ဆတိုးလှုပ်ဆောင်ကြဖို့အချိန်ဖြစ်ပါတယ်ယောဂကုသနေသူတွေကိုအများဆုံးကုသမှုလှုပ်ဆောင်ပေးပြီး HIV ယောဂပိုးမကုသအောင်ကြိုတင်ကာကွယ်မှုကြည့်စုဆောင်ရှောက်မှုလက်ခံရရှိနေသူတွေနဲ့အဲ့ဒီလိုအခွင့်အရေးတွေမရတဲ့သူတွေအကြားကွာခြားချက်ကိုနည်းနိုင်သမျှနည်းအောင်လှုပ်ဆောင်ကြရမှာဖြစ်ပါတယ်။နိုင်ငံတွေမြို့တွေလူမှုအသိုင်းအဝိုင်းတွေမှာ HIV ပိုးကူးစက်နေသူတွေကိုလိုက်လံကြည့်ရှုမယ်ဆိုရင်လိုအပ်တဲ့ကုသမှုကိုအများဆုံးဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ရည်မှန်းချက်က2020ခုနှစ်မှာ HIV ပိုးကူးစက်နေသူ90ရာခိုင်နှုန်းအနေနဲ့သူတို့ရောဂါအခြေအနေကိုသိရှိတာအဲ့ဒီ90ရာခိုင်နှုန်းကဆေးဝါးကုသမှုခံယူနိုင်တာနဲ့ဆေးဝါးကုသမှုရရှိတဲ့90ရာခိုင်နှုန်းကလည်းဗိုင်းရပ်စ်ပိုးကိုနိုင်နေနိုင်တာစတဲ့90ဆိုတဲ့ပြစ်မှတ်သုံးခုထားပြီးတော့အလင်းမြန်ဆောင်ရွက်ဖို့ဖြစ်ပါတယ
်။ဒါအပြင်2030ခုနှစ်မှာကမ္ဘာတဝန် AIDS ရောဂါပပျောက်ရေးကုလသမဂ္ဂအနေနဲ့ရည်မှန်းစ조사နေကြောင်းလည်းပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာ HIV ရောဂါပိုးကူးစက်နေသူတွေအတွက်ဆေးဝါးကုသခွင့်ရရှိရေးအရေးတကြီးလိုအပ်နေကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD AIDS စင်တာကိုဥဆောင်နေသူ NLD ပြည်သူ့လွှတ်တော်အမတ်ဒေါက်ဖြူဖြူတင်းက VOA ကိုပြောပါရစေ
။ဒီရောဂါဝေဒနာတွေကိုခွဲခြားဆက်ဆံမှုတွေဟ ိုကြောက်ခင်းစီခြင်းနဲ့နောက်ချက်ကကြတော့ကျွန်တော်တို့ဒီယောဂတိုက်ဖြတ်တဲ့နေရာမှာအားလုံးဟိုဒီကိုယ်ကိုယ်ရောဂါဝေဒနာခံစားနေရပြီဖြစ်တယ်ဒီယောဂကာဝယ်ကိုတိုက်ဖြတ်ဖို့ဆိုတဲ့နေရာမှာအားလုံးသူတို့ကိုယ်တိုင်ပူပေါင်းဆောင်ရွက်စီခြင်းနဲ့စေတနာနဲ့ပေါ့နော်ဒီလိုသင်ပါခဲ့တယ်ဒီနေ့လေးမှာတော့ကျွန်တော်အဓိကပြောချင်တာတော့ဟိုကျွန်တော်တို့နိုင်ငံရဲ့ဆိုနိုင်ငံရေးခက်ခဲကြောင့်ကျွန်တော်တို့နိုင်ငံမှာဟိုစီးပွားရေးခက်ခဲဖြစ်နေတဲ့စီးပွားရေးပြတ်တဲမှုတွေဖြစ်ပေါ်နေတယ်ဒီယောဂဝေဒနာတွေကတော်တော်များများလည်းဆေးဝါးကုသခြင်းနဲ့လည်းကုသနိုင်တဲ့အခွင့်အရေးတွေမရှိဘူးနောက်ချက်ကြတော့ဆေးဝါးကုသခြင်းနဲ့လည်းသူတို့မှာအခွင့်အရေးမရတာရယ်နောက်ချက်ကြတော့ဆေးဝါးနဲ့လက်လက်မမီရတဲ့ကြောင့်မတည်ဆုံးတဲ့နယ်တည်ဆုံးနေရတယ်လို့ဒီယောဂဝေဒနာဆက်ခံနေတဲ့ကလေးတွေကလေးတငယ်မိဘနဲ့ချင်းမှုလုံးနေရလဲတစ်နေ့တစ်နေ့ပို့ပြီးတော့မျက်ကြလာတာတွေ့ရပါတယ
်မြန်မာနိုင်ငံအတွက်ပြည့်စုံထားတဲ့ကုလသမဂ္ဂရဲ့2014ခုနှစ်ကမ္ဘာလုံးဆိုင်ရာ AIDS ကာကွယ်မှုအစဉ်ခံစားအရမြန်မာနိုင်ငံမှာ HIV ရောဂါပိုးရှိနေသူဦးရေခန့်မှန်းကြေး2,000,000လောက်ရှိပါတယ်။အဲ့ဒီအထက်က39ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။အသက်14နှစ်အောက် HIV ရောဂါပိုးရှိနေသူကလေးအရေအတွက်13,000နဲ့နီးပါးရှိနေတာပါ။ HIV AIDS ရောဂါနဲ့တေဆုံးသူဦးရေဟာ15,000လောက်ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာ HIV ရောဂါပိုးကူးစက်ပြန့်နှံ့မှုနှုန်းကျဆင်းခဲ့ပေမဲ့လိင်တူချင်းဆက်ဆံသူတွေအမျိုးသမီးလိင်လုံသားတွေနဲ့မူရစ်ဆေးဝါးထိုးသူတွေထဲမှာတော့ကူးစက်မှုနှုန်းအန္တရာယ်မြင့်မားနေဆဲပဲလို့ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေဖြစ်တဲ့ UNAIDS, WHO နဲ့ UNICEF တို့နဲ့ပူးပေါင်းထုတ်ပြန်တဲ့မြန်မာကျန်းမာရေးဝန်ကြီးဌာနလက်အောက်ခံအမျိုးသား AIDS အစီအစဉ်ရဲ့2013ခုနှစ်အစဉ်ခံစာမှာဖော်ပြထားပါတယ်ရှင်
မင်းညနေရဲ့တင်ပြချက်ပါခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တွေ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတဆင့်လဲဆက်သွင်းနိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူဒူကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာဒီကနေ့ည9:00မှာတော့စီဝိုင်းကန္တာတက်တန့်အောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာစာရာတွေကိုနားဆင်ရပါမယ်အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပါမယ်ခင်ဗျာ
ဟောင်ကောင်ကျွန်းမှာဒီမိုကရေစီရဲတောင်းဆိုဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ခဲ့တာကြောင့်အစိုးရရုံးနေတဲ့လွတ်တော်ကိုပိတ်ပစ်ခဲ့ရပါတယ်။အစိုးရဌာနရုံးအပြင်ဘက်မှာဆန္ဒပြမှုတွေတိုးချဲ့လှုပ်ဆောင်သွားဖို့စီစဉ်နေတဲ့ရာနဲ့ချီတဲ့ဟောင်ကောင်ဒီမိုကရေစီရဲဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားထိတ်တဲရင်ဆိုင်မှုတွေဖြစ်သွားခဲ့တာဖြစ်ပါတယ်။အစ္စလာမ်နာမည်ကိုသုံးပြီးတော့အကြမ်းဖက်မှုတွေကျွလွန်နေကြတာတွေကိုကမ္ဘာမွတ်စလင်ခေါင်းဆောင်တွေကဝိုင်းဝန်းရှုတ်ချကြဖို့ပိုယဟမ်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ဒါမှသာနောက်ကမ္ဘာမှာအစ္စလာမ်နဲ့အကြမ်းဖက်မှုတွေကိုအတူတူပဲလို့မြင်နေကြသူတွေရဲ့မှားယွင်းတဲ့အယူအဆတွေပျောက်ကွယ်သွားအောင်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့အစ္စတန်ဘူမြို့ကနေရောမမြို့ကိုအပြန်လေရင်ပေါ်မှာပိုယဟမ်မင်းကြီးကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်လုံးက AIDS ရောဂါတိုက်ဖျက်ရေးလုပ်ငန်းတွေတိုးတက်အောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကချီးကျူးပြောကြားလိုက်ပါတယ်။ဒါပေမဲ့ဒီအောင်မြင်မှုတွေဟာခိုင်မာမှုမရှိသေးဘူးလို့သူကသတိပေးပြောကြားလိုက်ပါတယ်။ဝေဒနာရှင်အနေနဲ့ကုသခွင့်လွယ်ကူစွာရရှိရေးအရေးကြီးကြောင်းအထူးသဖြင့်လိုအပ်တဲ့ကြီးစုဆောင်ရှောက်မှုမရကြတဲ့ကလေးငယ်တွေနဲ့အမျိုးသမီးငယ်တွေကုသမှုရရှိရေးဟာအရေးပါကြောင်းဒီကနေ့ကြောက်ရွံ့တဲ့ကမ္ဘာ AIDS နေ့မှာဘန်ကီမွန်ကကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ HIV ပိုးကူးစက်နေသူစုစုပေါင်းရဲ့80ရာခိုင်နှုန်းကျော်ဟာဆာဟာရာတဲကန်နာရတောင်ပိုင်းအာဖရိကနိုင်ငံတွေကဖြစ်ပါတယ်။ဒါပေမဲ့2005ခုနှစ်ကစလို့အဲ့ဒီဒေသမှာရောဂါပိုးကူးစက်မှုတွေရော့ကျလာနေပြီလို့ဆိုပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုငင်းညမ်းဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့Ryan Magulie ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိ line meter 71.25 ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.